American dollar 1 trillion လီဘာသုံးဆွဲမဲ့ COVID-19 စီးပွားရေးအကူအညီပေးအစီအစဉ်တစ်ရပ်ကိုအတည်ပြုပြဋ္ဌာန်းနိုင်ရင်မှာနောက်ဆုံးကျန်းနေတဲ့အဓိကသဘောထားကွဲပြားမှုအတွက်စနေနေ့ညက American ထိပ်တန်းလွှတ်တော်အမတ်တွေကြားသဘောတူညီမှုရခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်တနင်္လာနေ့မှာအတည်ပြုချက်ကိုချထားပေးနိုင်တော့မှာဖြစ်ကြောင်းအောက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ဖြစ်တဲ့ California ပြည်နယ် Republican အမတ် Kevin McCarthy က Fox သတင်းဌာနကိုပြောပါတယ်။ကယောဂါကာလာတဲ့ American ဘိုဟိုဘန်ကိုပေးအပ်ထားတဲ့အရေးပေါ်သုံးဆွဲခွင့်အာဏာကိုဆက်ပြီးပေးတယ်မပေးတယ်သဘောထားကွဲလွဲနေတာကိုဖယ်ရှားနိုင်ခဲ့တဲ့အတွက်အခုလိုသဘောတူညီချက်ရခဲ့တာဖြစ်ပြီးအပိသက်သဘောတူညီချက်မူကြမ်းကိုတနင်္လာနေ့မှာအပိရေးဆွဲနိုင်မယ်လို့မျှော်လင့်ရပါတယ်ဒီ COVID-19 စီးပွားရေးအကူအညီပေးရေးအစီအစဉ်ဥပဒေမူကြမ်းမှာအလုပ်လက်မဲ့ခန်းစားခွင့်တစ်ပတ်ဒေါ်လာ300ပေးမယ့်အစီအစဉ်နဲ့ American ပြည်သူတဦးချင်းစီကိုဒေါ်လာ600ထောက်ပံ့ပေးမဲ့အစီအစဉ်တွေပါဝင်တဲ့အပြင် COVID-19 ဒဏ်အများဆုံးခံရတဲ့စီးပွားရေးလုပ်ငန်းတွေအကူအညီပေးရတဲ့ COVID-19 ကာဝယ်ဆေးဖြန့်ဖြူးရေးအစီအစဉ်ပါဝင်အင်ရှင်အိမ်ငှားတွေကျောင်းတွေကျန်းမာရေးဆောင်ရှောက်မှုလိုအပ်နေသူတွေအစားအသောက်လိုအပ်နေသူတွေကိုအကူအညီပေးရအစီအစဉ်တွေလည်းပါဝင်ပါတယ်။ဒီဆုံးဖြတ်ချက်အမြန်ချထားပြီးလှုပ်ဆောင်ကြဖို့အတွက်သမ္မတ Trump ကစနေနေ့ညပဲ Twitter မှာရေးသားတိုက်တွန်းခဲ့ပါတယ်။